Bangladesh နိုင်ငံကလိင်လူချင်းစုံမတ်သူတွေအခွင့်အရေးလှုပ်ရှားသူတဦးနဲ့သူ့ရဲ့မိတ်ဆွေတဦးတို့ဟာဒါကာမြို့ကတိုက်ခန်းတခန်းမှာအစ္စလာမစ်စစ်သွေးကြွတွေလို့ယူဆရတဲ့သူတွေကခြုံထက်တဲ့အရာတွေနဲ့ထိုးတက်သွားတာခံခဲ့ရပါတယ်။အနည်းဆုံးလူ9ဦးလောက်ပါတဲ့အုပ်စုတစုဟာလိင်လူချင်းစုံမတ်သူအခွင့်အရေးလှုပ်ရှားသူဆူလ်ဟက်မန်နန်ရဲ့တိုက်ခန်းစီကိုကုန်ပစ္စည်းပေးဖို့သူအယောင်ဆောင်ပြီးဝေရောက်လာကြပြီးသူနဲ့သူ့မိတ်ဆွေကိုခြုံထက်တဲ့အရာနဲ့ထိုးတက်သွားတာဖြစ်ပါတယ်။သူတို့ကလုံခြုံရေးအဆောက်အဦကိုလည်းထိခိုက်ဒဏ်ရာရအောင်လုပ်သွားခဲ့ပါတယ်။တိုက်ခိုက်သူတွေဟာအဲ့ဒီနေရာကနေထွက်ပြေးစင်မှာဖျားသခင်ကြီးကြီးမြတ်တီးလို့အော်ဟစ်သွားကြတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။မန်နန်ဟာ USAID အဖွဲ့အစည်းရဲ့တာဝန်ရှိသူတဦးလည်းဖြစ်ပြီးဒါကာမြို့ကအမေရိကန်တန်ရုံးမှာပရိုတိုကောအရာရှိဖြစ်အလုပ်လုပ်ကိုင်နေသူလည်းဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးကအခုလိုတပ်ဖြတ်ခံရတဲ့ဖြစ်ပျက်ကိုရှုံ့ချခဲ့ပါတယ်။မန်နန်ဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာလိင်လူချင်းစုံမတ်သူအတိုက်အဝန်းအတွက်ထုတ်ဝေတဲ့တခုရဲ့သောမဂ္ဂဇင်းရူဘန်ရဲ့အဒီတာတူလည်းဖြစ်ပါတယ်သူဟာပြီးခဲ့တဲ့ February 14ရက်နေ့မှာဘင်္ဂါလီနှစ်သက်ကူပွဲတော်နဲ့တိုက်ဆိုင်ပြီးလိင်လူချင်းစုံမတ်သူတို့ရဲ့စုဝေးလှည့်လည်ပွဲကိုဦးဆောင်ကျင်းပခဲ့သူဖြစ်ပါတယ်